ရခိုင်တပ်တော် AA အနေနဲ့ပလောက်ဝမြို့နယ်ကိုစားပြုချင်းပြည်နယ်အမှတ်7မြို့သားလွှတ်တော်ကိုယ်စားလှယ်ဦးဝေတင်းကိုဖမ်းဆီးထားတာကိုအ мян ဆုံးပြန်လွှတ်ပေးဖို့နဲ့ AA ရဲ့ကြေညာချက်မှာပါတယ်လို့တပ်သေးအထောက်အထားတွေတွေ့ရဆိုရင်လည်းအများပြည်သူသိအောင်ချပြဖို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကပြောပါတယ်ဒီလိုမှမဟုတ်ပဲတော်လိုင်းကာလာဆိုပြီးကိုယ့်ဘာသာစည်းကမ်းတွေတတ်မှတ်လုပ်သွားရင်တော့အဖွဲ့အစည်းတွေထိခိုက်နေတာလိမ့်မယ်လို့ဒေါက်တာမျိုးညွန့်ကပြောလိုက်ပါတယ
်ဦးဝေတင်းဟာလွှတ်တော်ကနေပြီးတော့သူရဲ့ဝင်ရတာဒီသူရဲ့မေဆန္ဒနဲ့မျိုးပြန်လာပဲဖြစ်ပါတယ်အဲ့တော့ဒီပြန်တဲ့အပြန်ခီးမှာနော်အထောက်ထားပြီးအေးရတွေ့တယ်ဆိုရင်ဒါအများသိအောင်ခိုင်ခိုင်ငုံထုတ်ပြောတင်ပါတယ်ဒီလိုထုတ်မပြောဘဲတော်လိုင်းအကလာဖြစ်တဲ့အတွက်မိမိကိုလှုပ်တင်တာလုပ်မယ်လို့ပြောတာတော့မတင်တော့ပါဘူးဥဝေတင်ဟာစစ်တိုင်းနေတဲ့စစ်သားတူမဟုတ်ပါဘူးသူပေါ်ဆွဲထူထားတဲ့ဆွဆွဲချက်တွေကိုလည်းသူမှပြန်တဲ့ဖြစ်ရှိနေရှိတင်ပါတယ်ဒီလိုမှမဟုတ်ဘဲနဲ့တစ်ဖက်သားဆွဆွဲလှုပ်ဆောင်မယ်ဆိုရင်တော့ဖန်စီထားတဲ့အဖွဲ့အစည်းဟာချိန်ကြာတာနဲ့အမျှဥဝေတင်ရဲ့ဈာမကြီးနဲ့အသက်အန္တရာယ်တွေလုံးဝတာဝန်ရှိသွားပါတယ်လက်နဲ့ကင်ပြီးနှစ်ဖက်တိုက်ခိုက်နေတဲ့အဖွဲ့အစည်းတွေကမှတော့လိုက်နာရတဲ့စီကံနဲ့ရှိပါတယ်နော်တော်လိုင်းကြီးကာလာဖြစ်တဲ့အတွက်ဆိုပြီးတော့မိမိတို့ပါကစီကံနဲ့တာမပြီးလုပ်သွားမယ်ဆိုရင်တော့ဒါအဖွဲ့အစည်းအတွက်ထိခိုက်နေတာပါလိမ့်မယ်လို့ပြောချင်ပါတယ
်ဘလို့ကိစ္စမျိုးတွေမှာထိခိုက်မှုတွေရှိလာနိုင်လဲဆိုတာကိုတော့တိတိကျကျပြောဆိုတာမရှိပါဘူးလူခွင့်ရေးလှုပ်ရှားနေတဲ့အဖွဲ့တွေကတော့ဥယျာဉ်တွင်းကိုဖမ်းဆီးထားတာဟာနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥယျာဉ်တွေကို AA ဖွဲ့ကချိုးဖောက်ရာရောက်ကြောင်းဝေဖန်ပြောဆိုချက်တွေရှိပါတယ်ဒေါက်တာမျိုးညွန့်ကပါတီအနေနဲ့လုံခြုံရေးနဲ့ပတ်သက်ပြီးအထူးတလဲလုပ်ပေးနိုင်တာမရှိတဲ့အတွက်ပါတီဝင်တွေနဲ့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့မိမိလုံခြုံရေးကိုကိုယ်တိုင်ယူဆိုင်ကြဖို့ပဲရှိတယ်လို့လဲဆိုပါရယ်။ရခိုင်တပ်တော် AA ကတော့ဥဝေတင်းကိုဖမ်းဆီးထားတာဟာရခိုင်ခုမီမြို့သက်မြလင်းကြံတို့အပြင်အခြားသောလူနည်းစုမျိုးနယ်စုတွေအကြားအမုန်းစကားတွေပြောဆိုပြီးသွေးခွဲလုံဆော်နေတာရခိုင်လူမျိုးစုတွေအပေါ်နှိပ်ကွပ်ဖို့ကြိုးစားနေတာရခိုင်တပ်တော်ရဲ့စီးရေးကဏ္ဍတွေကိုအနှောက်အယှက်ပြုဖို့ကြိုးစားတာပလောက်ဝရဲကရခိုင်လူမျိုးတွေကိုရခိုင်တပ်တော်နဲ့ဆက်ဆက်ပတ်သက်နေရဆိုတဲ့တိုင်တန်းချက်တွေနဲ့အခက်ကြုံအောင်ပြုလုပ်နေတာမြမတပ်မတော်ရဲ့လက်ကင်တို့အဖြစ်လှုပ်ဆောင်နေတာစတာတွေကြောင့်ဖြစ်တယ်လို့မင်းကနေဆွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်
။သူလှုပ်ထားတဲ့အချက်လက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သူ့စီကနေပြီးတော့ဟိုခိုင်မာတဲ့အထောက်အထားတွေကိုတင်စီရရှိထားပြီးဖြစ်တယ်။ဆိုတော့ဒီကိစ္စတွေပေါ်မှာလည်းပဲကျွန်တော်တို့ကဆက်ပြီးတော့လိုအပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုထပ်လုပ်နေတာရှိတယ်။ဒီကြားထဲမှာတော့ကျွန်တော်တို့ဒီသူနဲ့ပတ်သက်ပြီးတော့ဟိုဘယ်လိုဆုံးဖြတ်မယ်ဆိုတာတော့ဒီစုံစမ်းစစ်ဆေးမှုပြီးသွားမှပဲပြောလို့ရမယ်ဗျ။ကျွန်တော်တို့ကစုံစမ်းစစ်ဆေးနေစေကာလဖြစ်တဲ့အတွက်ကြောင့်မို့လို့ဟိုအဲ့ဒီရထောက်ထားတွေကိစ္စဘာမှပြောလို့မရသေးဘူး။ဒါမဲ့ကျွန်တော်တို့လက်ထက်မှာသူလောက်ထားတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့အထောက်အထားတွေတော့ကျွန်တော်တို့အခိုင်အမာရရှိထားပြီဆိုတာတော့ပြောလို့ရတယ
်။ရခိုင်တပ်တော် A ရဲ့ပြန်ကြားရေးတာဝန်ခံခိုင်သူခပြောသွားတာပါ။ပြည်သူကရွေးချယ်ထားတဲ့ကိုယ်စားလှယ်ဖြစ်လို့မဖမ်းဆီးရဘူးဆိုတာနဲ့သူပြောတိုင်းလက်ခံရမယ်ဆိုတာကို A ဘက်ကလက်မခံသလို A ရဲ့မူဝါဒတွေဖြစ်တဲ့ဘာသာရေးလူမျိုးရေးကိုအခြေခံပြီးခွဲခြားတာပဋိပက္ခဖြစ်အောင်ဖန်တီးတာတွေကိုလည်းလုံးဝလက်မခံကြောင်းနဲ့အဲ့လိုလုပ်တဲ့သူတွေကိုလည်းသီးမခံပဲလိုအပ်သလိုစစ်ဆေးအရေးယူတာတွေဆက်လက်လှုပ်ဆောင်သွားမယ်လို့ခိုင်သူခကဆိုပါတယ်။ဥဝေတင်းကိုဖမ်းဆီးတာအမြန်ဆုံးပြန်လွှတ်ပေးဖို့ချင်းလူဖွဲ့စည်း43ဘွဲကလည်းမနေ့ကပူးတွဲကြေညာချက်ထုတ်ပြန်ပြီးတောင်းဆိုထားပါတယ်။ဘလို့ကြောင်းပြချက်နယ်ပဲဖြစ်ဖြစ်အပြစ်မဲ့ပြည်သူတွေကိုပြစ်မှတ်ထားပြီးအကြမ်းဖက်မှုကျူးလွန်တာဟာအပြည်ပြည်ဆိုင်ရာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေတွေအရရာဇဝတ်မှုမြောက်တယ်လို့ချင်းလူဖွဲ့စည်းတွေကတတိပေးထားပါတယ်။လက်ရှိချင်းလူမျိုးတွေနဲ့ရခိုင်လူမျိုးတွေအကြားယုံကြည်မှုလဲရောကြလာနေပြီးလူလားအပ်တဲ့လူမျိုးရေးပဋိပက္ခတွေဖြစ်လာနိုင်တဲ့အတွက်ဥဝေတွင်းကိုအမြန်ဆုံးပြန်လွှတ်ပေးစေချင်တယ်လို့ကြေညာချက်ထုတ်ပြန်ရမှာပါဝင်တဲ့ချင်းလူခွင့်ရေးဖွဲ့တရင်းနဲ့အချက်လက်ရှာဖွေတာဝန်ခံဆလိုင်းတရားက RFI ကိုပြောပါတယ်
တကယ်လို့များအဲ့လိုလွှတ်ပေးခြင်းမရှိဘဲလို့ဆိုလို့အပ်တဲ့ပြဿနာတွေအကျွန်တော်တို့ရခိုင်နဲ့ချင်းကြဖြစ်မှာဆိုတဲ့ကျွန်တော်အဲ့ဒါအရင်ဆိုရင်နေရတယ်ပေါ့နော်အဲ့ဒါကြောင့်ဖြစ်နိုင်လို့ချင်းအေးဖွင့်နေတဲ့အများဆုံးလွှတ်ပေးစေချင်တယ်တကယ်လို့များအဲ့ဒါမလွှတ်ပေးလို့ချင်းဟုတ်ကဲ့ပြောလို့မရဘူးနော်လူမျိုးရေးရလည်းဖြစ်နိုင်တယ်အဲ့ဒါအခုဆိုရင်အဲ့ဒီရခိုင်နဲ့ကျွန်တော်တို့ချင်းကြမှာပေါ့နော်ယုံကြည်မှုလည်းကျွန်တော်တို့ရော့ချလာမယ်ပြီတော့အဲ့လိုဖြစ်နိုင်တာပေါ့နော်
ချင်းလူဖွဲ့စည်းတဲ့အနေနဲ့ကတော့ဥဝေတင်းကိုအမြန်ဆုံးလှုပ်ပေးဖို့တောင်းဆိုမှုတွေဆက်လက်လှုပ်ဆောင်သွားမယ်လို့လည်းဆလိုင်းတရားကဆိုပါတယ်။ဥဝေတင်းအနေနဲ့ AA ပေါ်နိုင်ငံတကာမှာဂုဏ်သိက္ခာကျဆင်းစေဖို့ရည်ရွယ်ချက်တွေဆိုရှယ်မီဒီယာပေါ်မှာမဟုတ်မမှန်ရေးသားတာတပ်မတော်ရဲ့ဝါဒပြန့်အရေးသားတွေကိုထပ်ဆင့်ဖြန့်ဝေတာမြမတပ်မတော်ရဲ့ပလောက်ဝဒေတာအတွင်းစစ်ရာဇဝတ်ကျူးလွန်ထားတာတွေကိုဖုံးပစ်ထားပြီး AA ပေါ်အပြစ်တွေပုံချဖို့လှုပ်ဆောင်နေတာနဲ့ရခိုင်တပ်တော်စန့်ကျင်ရေးလုပ်ငန်းတွေမှာပါဝင်ပတ်သက်နေတယ်လို့ AA ကကြေညာချက်မှာထည့်သွင်းဆွဆွဲထားပါတယ်ဥဝေတင်းပြန်လှုပ်ဖို့အတွက်တက်မတော်ကပဲလှုပ်ရှားရမှာဖြစ်ပြီးရဲတပ်ဖွဲ့အနေနဲ့ဘလို့မှလှုပ်ရှားကူညီပေးလို့မရတဲ့အတွက်ပြောင်စွလွတ်တော်နဲ့ကာကွယ်ရေးဌာနပြည်ထောင်စုဌာနတွေစီစာပေးဖို့အကူအညီတောင်းထားတယ်လို့ချင်းပြည်နယ်အစိုးရဖွဲ့ပြောရေးဆိုခွင့်ရှိသူစီပင်သာဝန်ကြီးဦးစိုးထက်ကပြောပါရစေ။
ကျွန်တော်ပြည်နယ်အစိုးရဖွဲ့အနေနဲ့ကတော့ပြည်ထောင်စုကိုတင်ထားပါတယ်ခင်ဗျ။ပြည်ထောင်စုကိုတင်တယ်ဆက်ဆက်တဲ့ပဲကျွန်တော်တို့ကာကွယ်ရေးပြည်သေးအဲ့လိုမျိုးတွေကိုလည်းမိတ်တူပေးပြီးတင်ပြထားပါတယ်ခင်ဗျ။ဟိုမီဒီယာမှာကတော့ကျွန်တော်တို့ဓာတ်ထက်ပို့လို့လို့မရ။ပြည်ထောင်စုအစိုးရနေပြီးတော့သက်ဆိုင်ရာကာကွယ်ရေးတို့ပြည်သေးကိုတောင်းပေးပြီးတော့အောက်ခြေမှာတက်ကလှုပ်ရှားမှရမှာတက်ကမဟုတ်ပဲနဲ့ဒီရဲကဘလို့မှမလှုပ်ရှားနိုင်ဘူးအဲ့ဒီဖြစ်စဉ်တွေကိုဘလို့မှလည်းကူညီပေးလို့မရတဲ့အနေအထားဖြစ်ပါတယ်
ဥဝေတင်းအဖမ်းခံရမှုပေါ်ပြည်သူ့ချက်ခံရေးပါတီက ဝင်မလာရှိရနေမှာထုတ်ပြန်တဲ့ကြေညာချက်မှာအေအေဘွဲ့အနေနဲ့ရခိုင်ပြည်နယ်မှာစာပြီးလှုပ်ရှားခြင်းကလေးကရဲသားတွေပေါ်အကြမ်းဖက်တာဥပဒေမဲ့ဖမ်းဆီးချုံနောက်တာနဲ့တပ်ဖြတ်တာတွေကိုများစွာလှုပ်ဆောင်ခဲ့တဲ့အတွက်ပြည်သူလူထုရဲ့အိုးအိမ်ကိုကာကွယ်စောင့်ရှောက်နိုင်ရေးအစိုးရကထိရောက်ပြသတဲ့အစီအမံချမှတ်ပြီးအ мян ဆုံးထိန်းချုပ်ဆောင်ရွက်ဖို့တိုက်တွန်းထားပါတယ်။ဒါပေမဲ့ NLD ပါတီကတော့ဥပဒေဖမ်းခံရမှုကိုပြင်းထန်စွာရှုံ့ချကြောင်းနဲ့ဖမ်းဆီးထားသူတွေအနေနဲ့အ мян ဆုံးပြန်လွှတ်ပေးဖို့နိုဝင်ဘာလ9ရက်နေ့မှာကြေညာချက်ထုတ်ပြန်တိုက်တွန်းခဲ့ပေမဲ့အေအေဘွဲ့ဆိုတာကိုထည့်သွင်းမဖော်ပြခဲ့ပါဘူး။ဥွေတင်ကိစ္စအတွက်တက်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်မူဗိုလ်မှူးချုပ်ဇော်မင်းထွန်းကို RFA ကဆက်သွယ်ပေးပေမဲ့ဖုံးဆက်ပိတ်ထားတဲ့အတွက်ခေါ်ဆိုလို့မရပါဘူး။အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥွေတင်ဟာနိုဝင်ဘာလ3ရက်နေ့မနက်ပိုင်းကဗလောက်ဝမြို့နယ်ကနေရခိုင်ပြည်နယ်ကြောက်တော်မြို့ကိုအလာအိန္ဒိယနိုင်ငံသားတွေနဲ့အတူကြောက်တန်းရွာအနီးမှာအေအေဖွဲ့ရဲ့ဖမ်းဆီးခေါ်ဆောင်ခြင်းကိုခံခဲ့ရတာပါ။ဖမ်းဆီးခေါ်ဆောင်ခံခဲ့ရသူတွေကအိန္ဒိယနိုင်ငံသားတွေကိုနောက်ရက်မှပြန်လွှတ်ပေးခဲ့ပေမဲ့အဲ့ဒီထက်ကအိန္ဒိယနိုင်ငံသားတယောက်ကတော့တေဆုံးခဲ့ပါတယ်။တက်မတော်ကရရှိထားတဲ့စင်းတွေရဆိုရင်ရွှေနေဒီအမြန်ရင်ပေါ်ကဖန်စီခံထားတဲ့သူအယောက်30နီးပါးနဲ့ NLD လွတ်တော်ကိုယ်စားလှယ်ဥဝေတင်အပါအဝင်ဘလောက်ဝဘကဖန်စီထားတဲ့သူအယောက်20စုစုပေါင်းအယောက်50ကျော် A အဖွဲ့လက်ထက်မှာကျန်ရှိနေသေးတယ်လို့သိရပါဗျ။ရခိုင်ပြည်နယ်မှာတက်မတော်နဲ့ A တို့တိုက်ပွဲတွေဖြစ်ပွားနေတာတနည်းနီးပါးရှိနေပြီဖြစ်ပြီးနှစ်ဘက်တက်ကဖန်စီစစ်ဆေးခဲ့သူဒေသခံတွေယာနဲ့ချီရှိနေပါဗျ။အစင်းတိကျကိုတော့တက်မတော်နဲ့ A ကအတိအကျထုတ်ပြန်ပြောဆိုတာမရှိပါဘူး။အရက်ဘက်ဖွဲ့စည်းတွေကကောက်ယူထားတဲ့စင်းတွေအရတော့တိုက်ပွဲတွေကြောင့်ဒေသခံ9000ကျော်နေရဲစွန့်ကွာထွက်ပြေးနေရပြီးတေဆုံးတဲ့ရတား90နီးပါးနဲ့ဒဏ်ရာရရှိတဲ့ရတား130ကျော်ရှိနေပါတယ်ခင်ဗျာကျွန်တော်တန့်စင်ဦးပါ